အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်နဲ့သူ့ကိုရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီဒုတိယသမ္မတလောင်းကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှကမလာဟာရစ်တို့အကြားစကားစစ်တိုးပွဲကိုဒေသစံတော်ချိန်ဗုဒ္ဓဟူးနေ့ည9နာရီမှာကျင်းပမှာဖြစ်ပါတယ်။တိုင်းပြည်ထဲအကြအတဲတွေရင်ဆိုင်ကြုံတွေ့နေရချိန်ယူတာပြည်နယ်ဆော့လက်စီးတီးမြို့မှာပြုလုပ်မဲ့အဲ့ဒီစကားစစ်တိုးပွဲမှာသူတို့နှစ်ဦးအကြားတူညီတဲ့သဘောထားအမြင်နဲ့အယူအဆတွေကိုဆွေးနွေးသွားကြမှာဖြစ်ပါတယ်။အများကမျှော်လင့်စောင့်စားနေတဲ့ဒီစကားစစ်တိုးပွဲဟာအမေရိကန်ခေတ်သစ်တိုင်းမှာလူစိတ်ဝင်စားမှုအရှိဆုံးဒုတိယသမ္မတလောင်းစကားစစ်တိုးပွဲလည်းဖြစ်ပြီးတစ်ချိန်တည်းသာပြုလုပ်မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနေတဲ့အချိန်မှာဒုတိယသမ္မတပန့်စ်အတွဲကိုရိုနာဗိုင်းရပ်စ်ပြဿနာကိုလက်ရှိအစိုးရကင်တွယ်ပုံတွေအပေါ်ဖြည့်ရှင်းပြောကြားရဖို့ရှိနေပါတယ်။တစ်ဖက်မှာလည်းဒီမိုကရက်ဒုတိယသမ္မတလောင်းဟာရစ်ကဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကသာတိုင်းပြည်ကိုတည်ငြိမ်သွားအောင်လှုံ့ဆော်ပေးနိုင်မယ်ဆိုပြီးအခြေတင်ပြောဆိုဖို့အခွင့်အရေးရရှိမှာဖြစ်ပါတယ်။ဒုတိယသမ္မတမိုက်ပန့်စ်ကလည်းစီးပွားရေးနဲ့ပတ်သက်ပြီးလက်ရှိအစိုးရလှုံ့ဆော်ချက်တွေကိုအလေးထားပြောဆိုဖို့ရှိပြီးဒီမိုကရက်ဒုတိယသမ္မတလောင်းဟာရစ်ကိုလက်ဝဲရင်းအယူဝါဒပြန့်နှံ့သူအဖြစ်ပုံဖော်ပြောဆိုမယ်လို့ခန့်မှန်းရပါတယ်။သူတို့နှစ်ဦးစကားစစ်တိုးမဲ့အနေအထားမှာတော့ကိုဗစ်ရောဂါသတိပြုကာကွယ်တဲ့အနေနဲ့တယောက်နဲ့တယောက်ဆက်နှစ်ပေကြာပြောဆိုကြရမှာဖြစ်တယ်လို့ကြားရမှာလည်းplexiglass လို့ခေါ်တဲ့မှန်ပြားကားထားမှာဖြစ်ပါရခင်ဗျာ